မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းဘိန်းဆိုင်ပြိုးမှုဟာ30ရာခိုင်နှုန်းကျဆင်းသွားတယ်လို့မူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရော UNODC ကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောထားပါတယ်။2018ခုနှစ်တုန်းကဘိန်းဆိုင်အေကတသိန်းကျော်ကနေ2018ခုနှစ်မှာအေက9000ကျော်ကိုကျဆင်းသွားတယ်လို့ဒီကနေ့ထုတ်ပြန်တဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဘိန်းဆိုင်သမျှနေရာတိုင်းမှာစိုက်ပျိုးမှုကျဆင်းသွားတာဖြစ်ပြီးတော့အထူးသဖြင့်ရှမ်းပြည်တောင်ပိုင်းမှာ18ရာခိုင်နှုန်းနဲ့ကချင်ပြည်နယ်မှာ15ရာခိုင်နှုန်းအထိတိတိတတ်တာကျဆင်းသွားပါတယ်။ရှမ်းပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းတွေကစိုက်ပျိုးမှုတွေလည်းကျဆင်းသွားခဲ့ပါတယ်။မတိမငိမ်ဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာစိုက်ပျိုးမှုအများဆုံးဖြစ်တဲ့အတွက်ပဋိပက္ခနဲ့ဘိန်းဆိုင်ပျိုးမှုဓာတ်ရိုက်ဆက်ဆက်နေတယ်ဆိုတာကိုလည်း UNODC အစီရင်ခံစာကထောက်ပြထားပါတယ်။ဘိန်းဆိုင်တဲ့နေရာတွေမှာလုံခြုံမှုပိုရှိဖို့လိုအပ်တယ်လို့ရေရှည်ခန့်နဲ့အစားထိုးစီးပွားရေးလုပ်ငန်းတွေလိုအပ်တယ်လို့မြန်မာနိုင်ငံဆိုင်ရာ UNODC တာဝန်ခံ Toll Fester ကပြောပါတယ်။ရာဇဝတ်မှုကျူးလွန်နေသူတွေဟာနိုင်ငံတွေကမတိမငိမ်မလုံခြုံတဲ့နေရာတွေကိုအသုံးချနေတာမို့အဲ့ဒီနေရာတွေမှာဥပဒေမဲ့ဖြစ်နေတဲ့အခြေအနေကိုတကင်တွေရင်တော့မူရစေဝါထုတ်လုပ်သူတွေဆက်ပြီးတော့ဘေးမဲ့ဖြစ်နေလိမ့်မယ်လို့သူကပြောပါတယ်။ဘိန်းဆိုင်ပြုံးမှုပပျောက်ရေးအတွက်အများကြီးလှုပ်ဖို့လိုနေသေးတယ်လို့ပြည်ထရေးဒုတိယဝန်ကြီးဗိုလ်ချုပ်ကြီးအောင်သူကပြောပြီးတော့ဘိန်းအစားထိုးအစီအစဉ်တွေကိုဆက်ပြီးအားပေးသွားမယ်လို့ပြောကြားခဲ့တာကို UNODC အစီရင်ခံစာမှာကိုးကားဖော်ပြထားပါတယ်။အရှိအာရှနဲ့အရှိတောင်အာရှမှာမက်ဒဖက်တမင်းလိုမျိုးစိတ်ကြွဈေးသုံးဆွဲမှုပိုများလာတာကြောင့်ဘိန်းနဲ့ဘိန်းမြူဝဲလိုအားကျဆင်းလာတယ်လို့ UNODC ကတုံ့တက်ပါတယ်ရှင်။